ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ပြည်တော်စုဝင်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂထရီညီလာခံမင်ကိုမှပြောဆိုသွားပါတယ်။စနေနေ့ကအမေရိကန်ပြည်တော်စုနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမှနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေကအထွေထွေမူဝါဒရေးရာမင်ကိုမှထည့်သွင်းပြောဆိုတဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုမြန်မာဘက်ကလက်ခံလိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ရခိုင်ရေးကိစ္စကမြန်မာရင်ဆိုင်နေရတဲ့အရှုပ်ထွေးဆုံးကိစ္စဖြစ်ပြီးလက်ရှိမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းကတော့နေရာဆုံးခွာသူတွေကိုစီစစ်ပြီးပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေကိုကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရို့ဖြစ်တယ်လို့လည်းမင်းကိုမှထည့်သွင်းပြောဆိုသွားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေဌာနီပြန်ရေးလုပ်ငန်းစဉ်ကနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့တာပါ။ဒုက္ခသည်တွေဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်အမှတ်ခံချက်ပေးဖို့ဒီဇိုင်းမမတောင်းဆိုနေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူး။ဒါအပြင်နိုင်ငံသားဖြစ်ရေးအတွက်လည်းတည်ဆဲဥပဒေအရဆောင်ရွက်ရမယ်လို့ပြောဆိုထားတာကြောင့်နိုင်ငံသားဖြစ်ခွင့်ကလည်းမရေမရာဖြစ်နေသေးပါရှင်။